မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်တပ်ကစစ်သား2လအတွင်းမှာ400ကျော်ရှိတယ်လို့အိန္ဒိယစစ်တပ်ကပြောကြားလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကနေဝင်ရောက်လာတဲ့စစ်သား416ယောက်ရှိခဲ့တယ်လို့ဒီဇန်နဝါရီလ15ရက်နေ့မှာကြားရောက်မဲ့အိန္ဒိယတပ်မတော်နေမတိုင်ခင်ပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမနော့ချ်ပန်ဒေကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်
။ The activities of the Myanmar army and theEthnic Armed Organization and the PDF in the recent past
မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံတွေပြည်သူ့ကာကွယ်ရေး PDF တပ်တွေကြားလက်ရှိလပိုင်းတွေမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်အထိစစ်သား416ယောက်အိန္ဒိယနိုင်ငံထဲကိုခြေကျင်ဖြတ်ဝင်လာခဲ့ကြတာဖြစ်တယ်လို့အိန္ဒိယကြီးတပ်ဦးစီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။2023အောက်တိုဘာ29ရက်နေ့ကစပြီးတော့တိုင်းဒေသနဲ့နိုင်ငံညောင်မဟာမိတ်3ဘွဲ့ပေါင်းတိုက်ခိုက်တဲ့စစ်စစ်ရေးမှာစစ်တပ်စခန်းတော်တော်များများကိုညောင်ဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်။အိန္ဒိယမြန်မာနယ်စပ်နားကတပ်စခန်းတချို့သိမ်းပိုက်ခံရတဲ့အတွက်စစ်သားတွေအိန္ဒိယနိုင်ငံထဲဝင်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုမျိုးဝင်ရောက်ခိုးလုံကြတဲ့မြန်မာစစ်သားတွေကိုနှစ်နိုင်ငံအစိုးရချင်းညှိနှိုင်းပြီးတော့ရပ်ပိုင်းတွင်းမှာပဲမြန်မာနိုင်ငံဘက်ကိုအိန္ဒိယကပြန်ပို့ပေးနေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။2023နှစ်ကုန်ပိုင်းကလည်းချင်းပြည်နယ်ပလဝစစ်တပ်စခန်းတစ်ခုကစစ်သား151ယောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတယ်လို့အိန္ဒိယနယ်ခြားဆောင်အာတန်ရိုင်ဖယ်တပ်ကပြောပါတယ်။ AA ရခိုင်တပ်တွေကစစ်တပ်စခန်းကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာမြန်မာစစ်တပ်ကစစ်သားတွေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်။